မင်္ဂလာပါဒေါက်တာမောင်ဦးကရှင် VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေရှင်
။မင်္ဂလာပါမဆုမြတ်ပါ။ဟုတ်ကဲ့
။အခုဆရာဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေအာဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှိရင်သိနိုင်ပါရဲ့ရှင်။ဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကြလို့ရှိရင်ကိုယ့်ရဲ့ဇာတ်မရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလဲရှင်။အဲ့ဒါအရင်ဆုံးဖြေပေးပါ
ကျေးဇူးပါမဆင်းရမော။ဒီဟာဒီမေးခွန်းကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ရှင်။ဘာဖြစ်လို့လဲဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အပွမ်းပေါ့နော်။နိုင်ငံနဲ့အပွမ်းပြည်လုံးကျွတ်အထွေထွေ debate နိ revolution လုပ်နေပေါ့နော်။ခေပြောင်းကျော်ဆိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူး။အဲတော့ဒီဟာကဒီစိတ်ကြမ်းမာရေးကိုထိခိုက်တာဆိုတဲ့ဟာကျွန်တော်လည်းစိတ်ဆရာအောင်စိတ်ယောဂဆရာအောင်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်လေးလေးလာကြည့်လိုက်လေးလာကြည့်တော့ဒီကဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း200နဲ့မှ90လောက်ဒီဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်။ကဘာလူကြီးတွေဒီ 99% လောက်ကလည်းဒီလိုမျိုးတွေလုပ်ဘူးတဲ့အတွေ့အကြုံရှိတယ်ဆိုတော့ဒါအမှတ်တမ်းနဲ့ရှိတယ်။ဒါပေမဲ့steadily ပေါ့နော်။ဒီလူတွေလုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေးလာထားတဲ့ဟာကတော်တော်လေးနည်းတယ်။အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာတမ်းတွေမှာအဓိကကတော့ဘာစိတ်ချမ်းမာရေးကိုထိခိုက်နိုင်တယ်နော်။အခုဒါမှမေးခွန်းရောက်လာ။ဘာထိခိုက်နိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့နော်။ပမာလို့ဆိုတော့စိတ်ကြယောဂါ၊ depression ၊နောက်ပြီးစိတ်ပူပန်တတ်တဲ့ယောဂါ၊ anxiety ၊နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်မှာစိတ်ဖြစ်စီမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဟုတ်ဒါဒိလာတွေ့ရှိရအဲ့တော့ဒီစိတ်ဟိကြာယောဂါတို့စိတ်ပူပန်တဲ့ယောဂါတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ဟာကစိတ်ဖြစ်စီမှုပေါ့စိတ်ဖြစ်စီမှုကတော့တကယ်ကိုကြုံတွေ့နေရတယ်။နောက်စိတ် emotional roller coaster ပေါ့နော်။စိတ်ကအနေအမြင့်နေအများကြီးဖြစ်တယ်။ဝမ်းသာတာတွေဖြစ်တယ်၊ဝမ်းနည်းတာတွေဖြစ်တယ်၊ဒေါသထွက်တာတွေဖြစ်တယ်၊ယူကျုံမရတာတွေဖြစ်တယ်၊ခံပြင်းတာတွေဖြစ်တယ်။ပြီးတော့မကျေနပ်တာတွေဖြစ်တယ်။ဒီဟာတွေကတနေ့တည်းမှာပဲရရှိတဲ့အကျဉ်းချက်လက်ပေါ်မှာမူတည်ပြီးတော့ပြည်သူလူထုရဲ့စိတ်ခံစားမှုတွေအပြောင်းလဲနေတယ်။အဲ့တော့ဒါကိုစိတ်ရောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူး။ဒါကပုံမှန်ဖြစ်တဲ့ normal stress reaction နော်ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါဒါစိတ်ရောဂါမဟုတ်ပါဘူ
းဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘယ်လိုအခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကျန်းမာရေးပေါ့နော်ဒီဟိုကိုယ်ကျန်းမာရေးစိတ်ကျန်းမာရေးဘိုင်းကိုထိခိုက်တယ်လို့ရောဆရာတို့ပြောလို့ရတယ်ချက
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလုံချင်ခံရစိတ်မရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကြမ်းမာရေးကိုထိခိုက်ဖို့အချက်ကပိုပြီးတော့များသွားတယ်။ဘာဖြစ်လို့လဲဆိုတော့ဒီတိုင်းဒီလုံးနဲ့ဟိုကအခုလိုမျိုးဆန္ဒပြပွဲဆန္ဒထုတ်ပွဲတွေငင်းငန်းစွာလုပ်နေတဲ့အချိန်မှာတစ်ဖက်ကမတရားဖိနှိပ်လို့အရှုံးပေးလိုက်ပြီးတော့မလိုတော့သွားပါပြီဆိုပြီးတော့စိတ်လျှော့လိုက်လို့ရှိရင်အဲ့ဒီအချိန်မှာဖြစ်မဲ့စိတ်ယောဂါတွေကတော့ပိုပြီးတော့ဒါခုနကကျွန်တော်ပြောတဲ့စိတ်ကြယောဂါတို့စိတ်ပူပန်တတ်တဲ့ယောဂါတို့ဆိုတာဖြစ်လာနိုင်တယ်ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်ကြမကြဘူးဒါအရေးကြီးတယ်။အဲဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်။အဲ့တော့ဒီခုနကကျွန်တော်လေးလာကြည့်တဲ့စာတမ်းတွေမှာလည်းသူက mental health ကို impact မဖြစ်အောင်စိတ်ယောဂဖြစ်တဲ့ခုနကပြောတဲ့ယောဂမျိုးတွေမဖြစ်ရအောင်ကအကောင်းဆုံးပုံထုံးက united ဖြစ်ရမယ်။ connected ဖြစ်ရမယ်။အဲ့တော့အားလုံးစည်းစည်းလုံးလုံးနဲ့ cause တစ်ခုကိုတိုက်တဲ့အချိန်မှာဘယ်တော့မှလူမျိုးစိတ်ယောဂါဖြစ်တဲ့စိတ်ဝိညာဉ်နဲ့ဆိုင်တဲ့ယောဂါတွေမရနိုင်ပါဘူး။အဲတော့အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်။အဲစီးလုံးတဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရ။အားလုံးဒီကြောင်းနဲ့တရားအနည်းငယ်ဆက်တွေ့ပြီးတော့အားပေးနေရ။အဲတော့ကျွန်တော်ရဲ့သုံးသပ်ချက်ရခြင်းတို့လက်ရှိဆိုရင်မှာပြင်မှာကျွန်တော်တို့ဂျန်စီတွေရှိတယ်။ဒီဒါမှဖြတ်ပြီးတော့ဆန္ဒပြနေတဲ့ဒီရဲဘော်တွေရှိတယ်။နောက်ပြီးတော့ CDM လုပ်နေတဲ့ရဲဘော်တွေရှိတယ်။နောက်ပြည်သူလူထုတွေရှိတယ်။သူတို့အားလုံးကနံပါတ်1 United ဖြစ်နေ ဒါစိတ်ယောဂကိုကာကွယ်နိုင်တယ်။အမှန်နဲ့တောင်းနဲ့တရားအချင်းချင်း connect လုပ်ပြီးအားပေးနေရတာ။ဟုတ်ဟိုတို့ရဲ့ network မျိုးမျိုးရှိပါတယ်။တို့ကတို့လုပ်နေရတယ်။အဲ့ဒါမျိုးလေးတွေနဲ့ဆိုရင်တို့ဒါကိုလည်းကာကွယ်နိုင်တယ်။နောက်ပြီးတော့ motivated ဖြစ်ရမှာ။ motivated ဆိုတာပါလဲဆိုတော့ဘာနိုင်တစ်ခုကိုတွားတဲ့အခါမှာဒီတွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မလဲဆိုတဲ့စိတ်ကလေးနဲ့ကိုကဟိုဟိုကျွန်တော်တို့ငငယ်တော့ကြိုက်ရှိုးတက်တယ်ဆိုကြိုက်ရှိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ်အဲရောက်ချင်မှတော့ရောက်အောင်ဒါပေမဲ့လည်းအဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဟိုတက်ကျူဖျားကြီးလည်းပူလိုက်အောင်အားလုံးကကျန်တဲ့ stress တွေပင်ပန်းနိုင်အကုန်လုံးပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့ပေါ့အဲကျောင်းနဲ့ကျ motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟိုကျမ်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအားလုံးတက်ပါလို့မှာဒီဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်တယ်အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ဆောင်နေချိန်တက်နေဒါပြည်သူလူထုတရားလုံးတက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်ကဆေယောဂာနဲ့ပတ်သက်တဲ့ခိုင်လည်းမဖြစ်လာတော့ပါဘူးဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါသူပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုကပြောလို့ရပါတယ်ဆိုတော့အဲ့လူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်။နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဒီလိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလို့ဆရာ
အဲ့ဒါလည်း really good question ညဘာဖြစ်လဲဆိုတော့ဒီ riot ကိုနေနေတဲ့ဒီ revolution တွေကိုနေနေတဲ့ဆိုကျွန်တော်တို့အရင်တော့လည်းတွေ့မှာပါ Taiwan တို့ Hong Kong တို့နော်ဟိုနောက်တခြားနိုင်ငံတွေမှာလည်းဒီလိုပဲနေနေကြတာလေကျွန်တော်တို့အားလုံးတွေ့ဘူးပြီးတာဒါအခုဒီမှာဆိုလဲကျွန်တော်တို့ကိုဟိုဒီပြည်သူလူထုတွေကို fear factor ဟိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်ကြောက်စိတ်ဝင်သွားအောင်လို့ဗနက်တွေဖောက်တယ်ခေါင်းတဲတွေကိုပစ်တယ်သူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရင်နဲ့တယ်နော်အိမ်တွေကိုမတရားဝင်ထက်တယ်ဟိုမင်းမဲ့ဇေယိုက်တွေလုံနေတဲ့ဟာတွေကဒီလိုကြောက်စိတ်ဝင်အောင်လုပ်တယ်အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲခုနက၃ချက်ကိုပဲပြန်ပြောမယ် United Connected Motivated ဖြစ်နေရင်ဒီဟာတွေကသာကြော်ထားနေတယ်နောက်ဒီခုခုနကပြောတဲ့လူငယ်တွေပေါ့နော်လူငယ်တွေကကျွန်တော်ဖက်သားတဲ့ချက်တွေအများကြီးရှိတယ် Creative Mind တွေရမ်းတော်တယ်ကျွန်တော်ကြည့်ကြည့်လေးစားရတယ်။အဲသူတို့တွေကအဲ့လိုမျိုးလေးတွေနဲ့ creative step လုပ်ပါဆက်ပြီးတော့ဟုတ်ဟုတ်ကိုမင်းကိုနိုင်တော်သွားတယ်လို့မျိုးပေါ့နော်။လူတိုင်းကယထာကောင်းလို့ဆိုတော့သူတို့ဒါ psychologically သူတို့ကိုအားပေးနေတာပဲ။အဲ့ဒီစကားမျိုးလေးတွေနဲ့သူတို့ဆက်ပြီးတော့လုပ်သွားရင်သူတို့ကိုနကပြောတဲ့ဒီအနိဋ္ဌာယုံတွေပေါ့နော်။ကြောက်စိတ်တွေအနိဋ္ဌာယုံတွေကိုဟုတ်ဖြေရှင်းနေမှာပါ။ဒါပေမဲ့ connected ဆိုရင်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတဲ့မူချင်းစိတ်တွေပေါ်လာမယ်လို့ဟုတ်ညာပဲအိမ်မရဘူးဟုတ်မနဲ့ဖန်ကြရင်ဘလို့ဖြစ်မှာလဲဘယ်တယောက်ကကျိုးမှာလဲဘယ်တယောက်ကိုရိုက်မှာဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါအချင်းချင်းအားပေးစကားပြောပါဒါကလမ်းမပေါ်ထွက်ပြီးဆန္ဒပြတဲ့လူတွေနော်စီဒီအမ်လုပ်နေတဲ့လူတွေပါလဲသူတို့စိတ်ဖြည့်စီမှုသူတို့ရှိတယ်လို့ကျွန်တော်ချိန်တယ်သူတို့မှကြတော့ငါတို့ဘယ်တော့လာဖမ်းမှာလဲဘယ်နေ့ဘယ်မင်းထုတ်မှာလဲဘယ်တော့လာကမပေးဘူးလဲဘလို့စောင့်နေရဘလို့လဲဒါမျိုးတွေသူတို့သူတို့မှလည်းဒီစိတ်ဖြည့်စုံမှုတွေရှိတယ်။ရှိရင်အချင်းချင်းကိုနဲ့လုပ်ပြီးတော့အားပေးပါ၊စကားပြောပါ။ကိုနဲ့ကကျွန်တော်ပြောတဲ့ဟိုကြိုက်ကြီးရုံးနမူနာပေါ့နော်။ဟိုနောက်တစ်ခုကြရင်ရောက်တော့မယ်ဆိုရဟာလေးရ။ဒါအဲ့လိုမျိုးလေးနဲ့အားပေးပါ။ကျွန်တော်တို့အားလုံးမှာလောလောဆယ်တော့အဖြေပဲရောက်မယ်ဆိုဘယ်သူမှမသိပါဘူး။ဟုတ်ဒါပေမဲ့လည်းဒီလိုမျိုးအားပေးနေနဲ့အားတက်နေ motivated ဖြစ်နေကျွန်တော်ကငါတို့တော့အောင်သွားရင်ဘာလုပ်မယ်ဆိုရအောင်လိတ်လေးနဲ့သူတို့ဟိုရှာပြီးတော့ဖတ်မယ်ပြုမယ်ဆိုရင်ဒီเจ้าနေခေါင်းထဲမှာတစ်ချိန်လုံးရောက်မနေတော့ဘူး။နောက်ငါတို့ရရင်ဘာလုပ်မယ်ဆိုရင်ဟာအတွေးကခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုကြောင်းလဲသွားတာနော်စိတ်ကိုဒီเจ้าဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုအနေနဲ့တွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုတဲ့ဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့လိုမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီresilient ကစိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
ခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာလည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးဆောက်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်တော့ကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ထိစီးမှုတွေကိုပြေပြောက်သွားအောင်ရော့သွားအောင်ရောဆရာတည်တယ်ဘယ်လိုမျိုးအကြံပြုချက်မှလဲရှင
်အဲ့ဒါ another good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာဟိုပြည်တွင်းမှာလည်းလူတိုင်းကပြင်မထွက်နိုင်တဲ့လူတွေရှိတယ်သူသိရင်လူကြီးတွေပေါ့နော်တကြီးရွယ်တွေမဝီးဆင်းနဲ့ထွက်ချင်တဲ့လူကြီးတွေတော့ကျွန်တော်ကြားပါတယ်အာဒါပဲနဲ့သူတို့တွေကအမြဲမပြတ်နားဆွနေနားဆွနေတယ်အပိပလူလည်းသစိမ့်တယ်သူအမြဲမပြတ်ကြည့်နေတယ်ကြည့်တော့ဘာနဲ့ဘာတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted source တွေတချို့အခုခေါ်နေတဲ့ new term cyber လာတဲ့ဟာတွေအဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာလုံနေတဲ့ဟာတွေကိုဟုတ်မကြည့်နဲ့ခဏကပြောရဲ fear factor ဝင်အောင်လုပ်ပြခါတွေဖြစ်သွားရင်လူတွေကမလိုအားတဲ့စိုးရိမ်ပူပါမှုတွေစိတ်ဖိစီးမှုတွေပုံများမယ်အဲ့တော့နံပါတ်1ကကနံပါတ်2ကတော့ဟိုဗမာအခုပြည်ပမှာဆိုရင်ခဏကမြေပေါ်မှာပြည်ပပေါ့ဗမာနိုင်ငံရဲ့အချိန်နဲ့ပြည်ပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးသဖြင့်နောက်နိုင်ငံတွေမှာနောက်နိုင်ငံတွေမှာကညဆိုရင်ဗမာပြည်မှာကမနဲ့ဆိုတော့ကုံလုံးကတင့်ကျင်တော့ညမိတ်ဖဲနဲ့ကြည်ကြအားပေးကြဟောပြည်သူလူထုကိုပြင်ပနဲ့အားပေးတော့နေနဲ့ညတွေတန်ကိုမှန်းကုန်တယ်အဲတော့အဲ့ဒါတစ်ချက်နောက်စားတော့ပြက်နေကြတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းကခံစားနေရစားတာစားနေရတယ်ကြားလာမရှိဘူးဟိုမပျော်ဘူးပေါ့မပျော်တဲ့စိတ်နဲ့ကြောင်ရရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရတယ်လို့ဖြစ်နေတော့ဒါပေမဲ့အဲ့ဒီစိတ်ကနေလုံနေရပြီအဲ့တော့တောင်းဝန်တစ်ခုနဲ့လုံပါဘယ်လိုဆိုရင်ကိုရောစိတ်ကောကိုထောင်းစိတ်ကြီးဖြစ်သွားလိမ့်မယ်အဲတော့အချိန်မှန်မှန်အဖို့စူးစမ်းပါတတ်နိုင်တယ်လို့ပေါ့လေဖြစ်နိုင်မှန်သိပါလေစူးစမ်းပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically site ဝါလုပ်နေတဲ့ post တွေကိုဖတ်ပါနဲ့မလုပ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့စိတ်ရဲ့ resilient ကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုအချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအခြေအနေတွေကပိုပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီစွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့အလိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘယ်လောက်ထိအရေးကြီးလဲဒါကိုဘယ်လောက်ထိ new design လုပ်တဲ့နေတော့ဆရာအနေနဲ့ပြောချက်ပါလိမ့်ရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြာယောဂနဲ့စိတ်ပူပန်ယောဂစိတ်လုံးပူပန်နေပြီးတော့တခုခုအလုပ်နိုင်မကန်နိုင်နေဖြစ်မယ်ဘာမှအဓိက concentration ပေါ့ဘယ်နေရာဦးမှာအာရုံစူးလိုက်လို့မရဘူး။နောက်အားလုံးလုံးဟုတ်မပြောဘူးပြောတဲ့စီလည်းမရှိတော့ဘူး။ဘာမှလည်းလုံချင်ကန်ရင်သိမရှိတော့ဘူး။စားကြတယ်လည်းမရှိဘူး။အိတ်ချင်သိလည်းအိတ်တယ်မပြောတော့ဘူး။ဆိုရင်တော့ဒါကဒီစိတ်ကြမ်းမာရေးအတွက်ဒီတိုင်းမြင်တယ်မြင်စွမ်းကျင်သူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်။အဲဆိုစိတ်ကြမ်းမာရေးဆိုတာကဟိုဆက်ချင်အောင်မဟုတ်ပါဘူး။ကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုယ်နဲ့စိတ်နဲ့ကိုယ်မကြမ်းမာရင်မကြမ်းမာပဲဖြစ်ရင်ဖြစ်မယ်စိတ်မကြမ်းမာရင်မကြမ်းမာပဲဖြစ်ရင်ဖြစ်မယ်ဟိုရှေးရိုးယူဆပေါ့နော်လူတော့မတိုးမှာဆိုတာပေါ့လူတော့မတိုးမှာငါစိတ်ဝိညာဉ်ခံစားနေရလို့ငါများလူတော့မတိုးလားအဲ့ဒါမျိုးမရှိပါဘူးကျွန်တော်တို့ဒီကမ္ဘာ data ပေါ့နော်စိတ်ရင်းစမှတ်တမ်းတွေရစေလူ၄ယောက်မှာတယောက်ဒီအမြဲတမ်းစိတ်ကြယောဂဖြစ်ဖို့ဖြစ်ဖူးတယ်နောက်ပြီးတော့လူ၃ယောက်မှာတယောက်ဒီစိတ်ပူပန်တဲ့ယောဂဖြစ်ဖူးတယ်ကျွန်တော်စာမွေးဖြေခံနေရင်အင်တာဗျူးပါခံနေရင်တော့မှဟောစိတ်ပူပန်တဲ့ဖြစ်တာအဲတော့ကိုယ်နဲ့စိတ်နဲ့နှစ်ခုပဲရှိတယ်ကိုကျမ်းမာရေးကို view site တယ်ဒါမကောင်းရင်ဆရာအောင်ပြတယ်စိတ်ကျမ်းမာရေးလည်းဒီတိုင်းပဲခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လည်းဟိုပြောပါဒါရှက်ဆရာမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လည်းငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ပြန်ပြီးနားတောင်းဝင်းညာပြပြီးတော့တံပိုးပေးလို့ရတယ်စကားတွေပြောပေးလို့ရတယ်ဗီဒီယိုဆိုက်ပေးလို့ရတယ်ဒါဆိုရင် तू ကစေယောဂါက तू ကသူ့ပြန်ပြီးတော့ကောင်းလာစေယောဂါကဆေးတစ်ခုလည်းတောက်လို့ပျောက်တဲ့ယောဂါမဟုတ် तू ကဆေးလည်းတောက်ရမယ်စိတ်တက်ဖန်တာစိတ်တက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီတောင်းဝင်းညာဆိုရှယ်ကလည်းဆပုတ်လည်းလုပ်ဒီသုံးခုပေါင်းမှ၃ချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မဆက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးမခံပါနဲ့။ကုညီမှုရကြည့်ပါ။ဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတန်းဝန်းကိုပြောပြီးတော့ support ကိုရှိပါ။ မိမိသားစုတငယ်ချင်းတိုင်းဝိုင်းလာတယ်အဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါရီကနောက်เสียပြောင်းကြမဟုတ်ဘူးသူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟုတ်လုပ်ပြီးလိုက်လို့ရှိရင်ခုနကဆေးယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်သားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်တော့အဲ့လိုပဲကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာမောင်ကချင်းအခုလိုမျိုးချင်းပေးပြီးတော့ဖြေရက်အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးပါခင်ဗျာဟာကျေးဇူးအများကြီးတင်ပါတယ်အခုလိုပြောရတဲ့အတွက်